ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရဲဖမ်းဆီးမှုအတွင်းအာဖရိကန်အမေရိကန်လူမဲအမျိုးသားဂျော့ချ်ဖလိုက်တည်ဆုံမှုအပေါ်တရားမျှတရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှဆက်လက်ပြင်းထန်နေတဲ့အခြေအနေကိုတင်ပြခြင်းပါတယ်ကိုဗစ်ကရောဂါကူးစက်မှုကိုစိုးရိမ်နေရတဲ့ကြားကပဲဝါရှင်တန် DC မြို့တော်မှာစနေနေ့ဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီပြီးပါဝင်ခဲ့ကြပါတယ်ဆန္ဒပြသူတွေဟာလူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရုပ်ထုတဝိုက်သမရလင်ကွန်အဆောက်အုံရှိတဲ့ National Mall လို့အမျိုးသားရင်မြင်တွေကိုဖြတ်ပြီးအဓိကအားဖြင့်သမရအင်ပြူတော်နာတိကြီးတက်ဆန္ဒပြကြပါတယ်မြန်မာရေးလှုပ်ရှားသူဒေါက်တာနိုင်အောင်ကလည်းဝါရှင်တန် DC ကဆန္ဒပြပွဲမှာကိုယ်တိုင်ပူးပေါင်းပါဝင်ခဲ့သူတူဖြစ်ပါတယ
်အခုကျွန်တော်အဓိကဒီမှာလာရတာကတော့ဒီ Joe Flight ကသူသေကန်ကြီးကိုပြတဲ့ဗီဒီယိုမြင်ကွင်းထဲမှာဒီမတရားအနှံ့ချင်းခံရတယ်တရားဥပဒေစိုးမိုးရေးကငါတို့လုတ်ချင်သလိုလုတ်လို့ရတယ်ဆိုတော့မြင်ကွင်းလေးကိုကောင်းကောင်းပေါ်သွားတဲ့အတွက်ကြောင့်မို့ဒါကိုတော့စန့်ချင်မှရမယ်ဒါလည်းကဘာကြီးတစ်ခုလုံးမှာဖြစ်နေတဲ့ကိစ္စပေါ့နော်ကျွန်တော်တို့ကိုယ်တိုင်လည်းဒီမတရားမမျှတမှုကိုစန့်ချင်နေတဲ့အတူတူဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျွန်တော်တို့ဝန်ဝင်ပူပေါင်းပါဝင်ခြင်းဖြစ်ပါတယ်အဲ့တော့ဒီမှာကျွန်တော်ထူးခြားတဲ့သဘောကျတဲ့တစ်ခုကတော့ဒီမှာ sign board ဒီမှာရည်ထားသလိုပဲဒါကအဖြူမဲကိစ္စလားမဟုတ်ဘူးလူမဲတွေကဘဝကိစ္စကအရေးပါပါတယ်လို့ပြောခြင်းကအဖြူတွေကိုဆန့်ကျင်တဲ့ဥစ္စာမဟုတ်ဘူးအဲ့တော့စနစ်ကြီးတစ်ခုလုံးကဒီပြားမျက်တောင်ကိုတောင်းဆိုနေတာဖြစ်တယ်ဆိုတော့ဒီမှာကအမဲတွေမကဘူးအဖြူတွေကအဝါတွေကနော်အဖြူတွေကတော့မပူပြီးတော့ညာနေတယ်လို့ပဲနော်ဆိုတော့အားလုံးရဲ့စိတ်ထဲမှာဒီအသားရောင်တွေကြောက်သွားပြီးတော့မှဒီတရားမျှတမှုပေါ့နော်တခုတည်းပေါ်မှာရက်တည်တယ်အထူးတဲ့လူငယ်တွေအများကြီးပါလာတာအားရစရာကောင်းတယ်အားကျစရာကောင်းတယ
်ဝါရှင်တန် DC ကလမ်းမကြီးတစ်ခုမှာ Black Lives Matter လူမဲတွေရဲ့အသက်ကိုလည်းတံပိုးထားပါဆိုတဲ့စာရန်ကိုအဝါရောင်စာလုံးကြီးတွေနဲ့ဆေးမုတ်ချဲသထားပါတယ်မင်းနီဆိုတာပြည်နယ်ကစလိုက်တဲ့ဆန္ဒပြပွဲတွေဟာအမေရိကန်နိုင်ငံတွင်ပြည်နယ်အတော်များများကိုပြန့်နှံ့ဖြစ်ပွားနေပြီးနယူးယောက်ကယ်လီဖိုးနီးယားမြောက်ကယ်ရိုလိုင်းနာ၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပြင်ဗြိတိန်၊ဩစတြေးလျတို့လိုကမ္ဘာအခြားနိုင်ငံတွေအထိပါကူးစက်လှုပ်ရှားလာပါတယ်။နယူးယောက်မြို့တဝိုက်အခြေအနေနဲ့ပတ်သက်လို့ဆန္ဒပြပွဲကိုအနီးကပ်စောင့်ကြည့်နေတဲ့ဘာမာပွိုင့်အဖွဲ့ကကူမိုးချန်းကအခုလိုပြောပါတယ်
။ဒီနေ့စနေနေ့လဲထူးထူးဖြင့်မန်ဟတန်ရဲ့မြောက်ဖက်လူမဲသူတို့အနေများတဲ့ရက်ကွက်ကနေပြီးတော့မှထူးထူးဖြင့်ကျွန်တော်တို့ဒီလူဗျူများတဲ့တထေးရက်ကွက်တွေဖြတ်ပြီးတော့မှဟိုးဘက်တောင်ဘက်ပန်းဂျန်တီပေါ့နော်အဲဒီပန်းဂျန်တီကိုသူတို့ချီတက်ကြတယ်အဲဒီဆန္ဒပြပွဲတွေကတော့ဒီနေ့တောက်လျှောက်ဖြစ်နေဒီညနေလဲသူတို့ရှိကြအောင်မယ်အဓိကတော့ဒီဟာကလူမင်းနဲ့လူဗျူနဲ့ဖြစ်တဲ့ဆိုတဲ့ကိုစနစ်တစ်ခုလုံးကြီးကပြုပြင်ဖို့ပေါ့နော်အဓိကကအသားရောင်မခွဲခြားဘဲနဲ့အုပ်ချုပ်နိုင်ဖို့ဆိုတဲ့အမြင်မျိုးတွေပို့ပြီးတော့ကျက်ပြန့်လာအောင်ထိကိုသူတို့ချီတက်ပြီးတော့မှဆန္ဒပြကြတယ်ပေါ့နော်နောက်တစ်ခုကမြို့တော်ဝင်ရဲ့ယုံတဝိုက်မြို့တော်ဝင်နေတဲ့တဝိုက်တွေမှာလည်းဆန္ဒပြကြတယ်အထူးတစ်ဖြင့်အဖြစ်များတာကတော့ဒီကျွန်တော်တို့ Union Square ပဝင်းကျင်ပေါ့နော်အဲ့ဒီမှာဆိုရင်ကျွန်တော်မဟာမဂန္ဒီရုပ်ထုလည်းရှိတယ်အထူးတစ်ဖြင့်ပြည်သူအများရဲ့လွတ်မြောက်မှုနဲ့ဒီမိုကရေစီရဲ့အရေးအဝါတာတွေအများအားရှိတဲ့အဲ့ဒီပန်းဂျန်ပဝင်းကျင်တာမှာဖြစ်နေတာနေတိုင်းဒီပါပဲ
အရင်ရက်တွေကနဲ့ဆိုရင်နယူးယောက်မြို့ဆန္ဒပြပွဲတွေဟာငြင်းငြမ်းတဲ့ဘက်ကိုပိုဦးတည်လာတယ်လို့ကုမိုးချန်းကသုံးသပ်ပါတယ
်အထူးတစ်ဖြင့်နယူးယောက်မှာဆိုလို့ရှိရင်ရဲတွေကတော့အရင်တည်ထားတယ်တကယ်နဲ့ထဲမှာလည်းပဲရဲ့တို့ solution တော်တော်လေးထိန်းရှာပါတယ်မနေ့ကတော့တို့တနေ့မှပေါ်ပြထားတာဒါ Brooklyn ဘက်မှာပေါ့နော် solution တို့လက်နက်တွေရှာတွေ့တယ်ပြောတယ် New York ကဆန္ဒပြတဲ့လူတွေကနေပြီးတော့မှတရင်ပေးလိုက်တဲ့အတွက်ကြောင့် Ohio ဘက်ကကားနဲ့လာပြီးတော့ Michelle D ပေါ့နော်ဓမ္မကြီးတွေနဲ့3-4လက်လောက်ပြထားတယ်အဲ့ဒီအပြင်ကို Dusty ဘုံတွေပါတယ်မီးရှို့ဖို့ပေါ့နော်စသည်အားဖြင့်နောက် Walkie Talkie တွေလည်းပါတယ်အဲ့အဲ့မျိုးတွေပေါ့နော်အဲ့ဒီအချိန်ကျတော့တရင်ပေးတဲ့ဆန္ဒပြတဲ့လူတွေကပဲတရင်ပြန်ပေးတာပဲဆိုအခုဒီတရက်နှစ်ရက်အတွင်းထဲမှာတော့ပြီးခဲ့တဲ့ဟို3-4ရက်ထက်ဆိုင်လို့ရှင်တော့ဒီမီးရှို့တာတွေလူတာတွေကတော်တော်လေးကျလာတယ်ရော့လာတယ်ပေါ့နော်ဒါပေမဲ့လို့လည်းပဲပျောက်သွားတော့မှဟုတ်သေးဘူ
းမေလ25ရက်နေ့ကမင်းနီယာပိုလစ်မြို့မှာငွေရုသုံးတဲ့ဆိုပြီးသတင်းပေးတိုင်ကြားချက်အရလူမဲမျိုးသားဂျော့ချ်ဖလိုက်ကိုရဲကဖမ်းဆီးတာမှာတေဆုံးသွားခဲ့တဲ့ဖြစ်ရကြောင့်တာဝန်ရှိရဲအရာရှိတွေကတော့စွဲချက်အသီးသီးနဲ့ရင်ဆိုင်နေရပါတယ်ဆန္ဒပြပွဲတွေကြောင့်အစောပိုင်းမှာကာဖျူအမိတ်ထုတ်ထားရကအခုတော့ Washington DC Los Angeles နဲ့အခြားမြို့တွေမှာကာဖျူအမိတ်ရုပ်သိမ်းလိုက်ပြီး New York မှာတော့ကာဖျူအမိတ်ကိုနောက်ထပ်3ရက်တိုးထားပါတယ်ခင်ဗျာ